ဆရာတော်ဥပောင်မောက်ခါဗျာဆရာတော်ဗျာဒီမဘာတာဖွဲ့ဝင်ဖြစ်ကနှုတ်ထွက်မယ်လို့သိရပါတယ်ဗျာအဲ့ဒီလိုမျိုးနှုတ်ထွက်မယ်လို့ဆုံးဖြတ်ရတဲ့အကြောင်းရင်းလေးကိုအရင်ဆုံးမိန့်ကြပေးပါဗျာ
မဘာတာဖွဲ့ဖီးကနှုတ်ထွက်ရခြင်းအကြောင်းရင်းကတော့မဘာတာဘခုမှာရွေးကောက်ပွဲကာလနီးလာတဲ့အခါမျိုးမှာမဘာတာမျိုးပေါင်းဥပဒေအောင်ပွဲတွေလုပ်ကြတဲ့အခါမျိုးမှာပါတီတစ်ခုကိုအာဏာရဖို့မဲပေးဖို့ညှို့နယ်ပေါင်းမြောင်များစွာကိုလိုက်ပြီးတော့ပြောဟောတယ်။ဘုန်းကြီးကအဲ့ဒါတွေကိုမကြိုက်ဘူး။မိသည်ပါတီဘက်ကမှယက်ထာကိုမကြိုက်ဘူး။မိမိရဲ့အမျိုးပါတာသာသနာတော်ကိုပါတီနိုင်ငံရေးငင်းငင်းရှင်းရှင်းယက်တည်ပေးချင်တာ။တခုကြတော့ဘုန်းကြီးတို့ကိုဒီခိုင်ကျိုးပါတီဘက်ကယက်တဲ့ဘုန်းကြီးလိုလိုပြောခံအထင်ပေးခံရတယ်ပေါ့နော်။အဲဒါမျိုးတွေကိုဘုန်းကြီးကမလူလာဘူးဘုန်းကြီးနဲ့စံသားချင်းမတူလို့ဘုန်းကြီးကထုတ်ထွက်ဖို့ဆုံးဖြတ်လိုက်တာပါ
တင်ပါဗျာဒီ2015ရွေးကောက်ပွဲမတိုင်ခင်နဲ့ကဒီပါတီတစ်ခုရဲ့ကိစ္စတွေနဲ့အတုံးချခံတယ်လို့ဖြစ်နေခဲ့တယ်ဆိုတာသိနေပေမဲ့လည်းအခုမှထွက်ဖို့ဘာကြောင့်များဆုံးဖြတ်တာလဲဗျာ
ရှင်နေတွေကမပီးသေးဘူးပေါ့နော်ဒါကိုပြင်အောင်မလားပြင်လို့ရမလားထွက်လိုက်ချင်းကြောင့်ခုဘက်ကမှားသွားမလားပေါ့နော်အဲဒီလိုချိန်ယူပြီးတော့မှယခုတော့ဘယ်လိုမှမဖြစ်တော့ဘူးဆိုပြီးတော့ဘုန်းကြီးကထွက်လိုက်ချင်းပဲဖြစ်ပါတယ်သို့တော်လည်းပဲရုံးမတက်တာကတော့9လလောက်ရှိသွားပါပြီ
တင်ပါဗျာအဲ့တော့2015ရွေးကောက်ပွဲကတည်းကနေဒီနေ့အထိဒီမဘာတာအဖွဲ့အစည်းဟာဒီခိုင်ဖြိုးပါတီနဲ့ပတ်သက်ပြီးတော့တုံးချခံတယ်လို့ဆက်လက်တည်ရှိနေသေးတယ်လို့ဆရာတော်ဆိုလိုချင်တာလားဗျာ
ဟုတ်ပါတယ်အဲ့လိုဆိုလိုချင်တာပါ
တင်ပါဗျာဒီမဲဆွဲပေးတာအပြင်ပေါ့နော်တခြားဘဲပုံပဲနီးအတုံးချခံတာမျိုးတွေရောပါပါသေးလဲဗျာ
ဘုန်းကြီးပြီးသားတော့ကတော့ဘုန်းကြီးတို့မဘာတာငနစ်ပြည်ဒီလာကံမှာလည်းပဲပန်းပလက်တွေဝေတယ်ဒီပန်းပလက်တွေကိုပြန်ကောင်းကျချလိုက်ရင်တော့အနတီကိုမဲမပေးဖို့ဒီခိုင်ဖြိုးကိုမဲပေးဖို့ဒါတွေကိုသွားတွေးရတယ်။ဘုန်းကြီးနှုတ်ထွက်တဲ့အကြောင်းကိုပြောရရင်တော့တကုံ CDA 1တို့ကိစ္စမျိုးမှာမဘာသာကလှုပ်ဆောင်တာမဟုတ်ပါဘူး။ White Cat ကိစ္စတွေလည်းကော်မတီဖွဲ့ပြီးတော့ပြည်တန်လှုပ်ဆောင်ခြင်းဖြစ်တယ်။အဲဒီလိုမျိုးသားရေးကိစ္စတွေကိုတက်တက်ကြွကြွအခြေကနေပြီးတော့ဥဆောင်ပြီးတော့လှုပ်ရတာကမကွေးကျောင်းဆရာတော်နဲ့သဘောတူတဲ့အမျိုးဘာသာသာသနာဆောင်ရှားရေးကလူပုဂ္ဂိုလ်တွေရွေးချစ်ဖိတ်ရှိတဲ့ပုဂ္ဂိုလ်တွေလှုပ်တာပါ။မဘာသာကူကလုံဆောင်တာမျိုးမဟုတ်ပါဘူး။ဘုန်းကြီးလုံဆောင်တဲ့ကိစ္စတွေအားလုံးပြီးဘာဘာသာလုံဆောင်တယ်လို့မီဒီယာတော်တော်များများကရေးနေကြတယ်။ဒါတွေကလည်းပဲအားလုံးအမြင်ရှင်းသွားအောင်ဘာဘာသာဘ ഹു ကလုံဆောင်တာမဟုတ်ဘူးဆိုတာဘုန်းကြီးထွက်လိုက်တဲ့အချိန်မှာအားလုံးပြီးသွားမှာပါ
။ပြီးတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နဲ့မြန်မာနေဂျာ CEO အခုဆောက်လက်စာကြီးကမပြီးသေးတာမှဒီအစိုးရကဆက်ပြီးတော့အဲ့ဒီ CEO ကိုပြီးအောင်မခတ်ပေးဘူးဆိုရင်ဘာဘာသာဆက်ခတ်မယ်ဆိုပြီးတော့အလှူရှင်တွေဘာတွေပေါ်လာတယ်ဆိုတာလည်းကြားရပါတယ်ဗျာ။ဆရာတော်ထွက်တဲ့ကိစ္စမှာရောအဲ့ဒီနေဂျာ CEO ကိစ္စနဲ့ဆက်ဆက်မှုမျိုးရှိပါသေးလားဗျာ
။အဲအဲ့ဒါတွေမရှိပါဘူး။အဲ့ဒီအပေါ်မှာထောက်ခံပါတယ်။မြို့ပဥပဒေ၄ရပ်ပေါ်မှာလည်းပဲအပြည့်အဝထောက်ခံပါတယ်။ဘုန်းကြီးကပါတီတစ်ခုအပေါ်ကစက်တီပေးတာမျိုးကိုပြီးကမကြိုက်တာ
။တင်ပါဗျာ။အဲ့တော့အခုဆရာတော်ကအရင်ကဒီမဘာတာအဖွဲ့ဝင်တန်ဃာတစ်ပါးဖြစ်ခဲ့တယ်။အခုမကြခင်မှာပဲဒီမဘာတာအဖွဲ့ကထွက်တဲ့တန်ဃာတစ်ပါးဖြစ်ခဲ့ပြီဆိုတဲ့အခါကျတော့အဲ့လိုတန်ဃာတစ်ပါးအနေနဲ့ကြံခဲ့တဲ့မဘာတာအဖွဲ့ဝင်တန်ဃာနဲ့လူပုဂ္ဂိုလ်တွေကိုဘလို့စကားမျိုးများပြောချင်တာရှိပါလေဗျာ။
မဘာသာအဖွဲ့ဖီးထဲမှာဝင်ထားသည့်ဖြစ်ဖီးမဝင်ပြီးဖြစ်ဖီးကျန်းခံရေးပါတီဝင်ဖြစ်ဖီး NLD ပါတီဝင်ဖြစ်ဖီးဤသည့်ပါတီမှမဝင်တဲ့ပုဂ္ဂိုလ်မျိုးတွေဖြစ်ဖီးမဘာသာဆိုတဲ့အဓိပ္ပာယ်ကအမျိုးဘာသာသာသနာတော်ကိုစောင့်ရှောက်ရမှာပါအဖြူရောင်တက်တဲ့ဖြစ်မိမိရဲ့အမျိုးမိမိရဲ့ဘာသာမိမိရဲ့သာသနာတော်ကိုအလုံးစောင့်ရှောက်ကာကွယ်ကြပါလို့ဘုန်းကြီးကအလုံးကိုအာရဗီကနေတစ်ဖက်တိုက်တွန်းမေတ္တာရပ်ခံပါတယ
်ဆရာတော်မဘာသာအဖွဲ့ကြီးကနေထွက်ပြီးတဲ့နောက်မှာဆရာတော်ယုံကြည်တဲ့အမျိုးဘာသာသာသနာအတွက်ဘာတွေများဆက်လုပ်မှာပါလဲဗျာ
ဘုန်းကြီးသဘောတူရဲ့မြို့ပဥပဒေစိတ်ဖာတွေလည်းလုပ်မယ်ဘုန်းကြီးကမဘာသာတစ်ခုတည်းလှုပ်တာမျိုးမဟုတ်ပါဘူးခင်ဗျားကတော့အဲ့လိုထင်နေတာပါဘုန်းကြီးကမျက်နာနေရသူများရှင်းလင်းပြင်ပြရေးကော်မတီဆိုတာဖွဲ့စည်းထားတာရှိတယ်လူမျိုးမရွေးဘူးဘာသာမရွေးဘူးစင်ရချမ်းသာမရွေးဘူးမိသည့်ပုဂ္ဂိုလ်မျိုးမဆိုနှစ်လတစ်ချိန်ဘုန်းကြီးအကြောင်းမှာစာရန်ဖတ်ပွဲပြုလုပ်လာတာတစ်ချိန်ပြီးခဲ့ပါပြီမြန်မာနိုင်ငံမှာဥရကြီးမန်တိုင်တရားစီရင်ရေးမန်တိုင်အုတ်ချွေမန်တိုင်ပါရိဒမန်တိုင်မန်တိုင်ကြီးလေးရရင်းရင်ယူရင်ပြည့်စည်ချပါနေခြင်းကြောင့်တရားဥပဒေရဲ့အပေါင်းအလျှောက်အကာအကွယ်မရရှိခြင်းကြောင့်မျက်နာနေသူများရဲ့ပါရမ်းများကိုသက်ဆိုင်ရာနိုင်ငံတော်သမ္မတအမျိုးသားလွတ်တော်ပြည်သူလွတ်တော်ပြည်ထောင်စုလွတ်တော်သာသနာ့ရေးဝန်ကြီးဌာနနိုင်ငံတော်တန်ခါမှန်ကအသက်ရည်တဲ့ဌာနတွေကိုစိတ်ဝင်မှတ်တမ်းနဲ့ဖတ်သွားသောပါမှုများကိုပြေပုတ်ပြီးတော့နိုင်ငံအတွက်တရားဥပဒေပုံမူရေးကိစ္စတွေကိုလည်းပဲဘုန်းကြီးကအများပြည်သူအကျိုးရှိများအတွက်ကိုဆက်လက်ပြီးတော့ပေါင်ရွက်သွားမှာပါ
တင်ပါဗျာအခုလိုရှင်းပြမိန့်ကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ဗျာဥတင်ပါတယ်ဗျာ
ဘုန်းကြီးအားရပါ့မို့အထူးပဲကျေးဇူးတင်ပါတယ်